စ္စလန်စစ်သွေးကြွအဖွဲ့ IS ကဖမ်းဆီးထားပြီးပြန်ပင်းဝေဒေါ်လာတန်းများကို82နာရီအတွင်းမပေးရင်တတ်ပြစ်မယ်လို့ချင်းချောက်ခံထားတဲ့ဂျပန်နိုင်ငံသားနှစ်ဦးကိုအ мян ဆုံးပြန်လွတ်ပေးဖို့ဂျပန်ဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ
်။まず初めに IS により法人の殺害予告に関する動画が
ジャパンネガナリを撤めると陳謝されたビデオを IS 方が突破来たを追いやらは、とうにね、かかてて監察みの状態で困るないね、漏やってると、とろのを退会なちゃうも漏ぽ、あ мян ぞん便漏ぴぼ、あ便単倒そう来て状、運輸局審査阿部が表示してたば、林毛陽ウィスソンにね、ジャパンネガナの2を独特開いたび、で苗てれねウィスソンね、ウィスンたず、設定ちょてよか、英語バーザね、陳謝表示したれビデオ突破らび、ナイワンちゃまべ、ジェウセンま要にて、ジャパン運輸局が表示来たば。စစ်သွေးကြွားရဲ့ဗီဒီယိုထဲမှာတော့ဖန်ဆီးထားတဲ့ဂျပန်နိုင်ငံသားနှစ်ဦးဟာခန်ချီကိုတိုနဲ့ဟာရူနာယာကာဝါတို့ဖြစ်တယ်လို့ပြောဆိုထားတယ်လို့ IS စစ်သွေးကြွားအဖွဲ့ပေါ်အနောက်နိုင်ငံရဲ့စစ်စင်ရေးတွေကိုဂျပန်နိုင်ငံကထောက်ခံနေတာဟာလည်းမိုင်မဲတဲ့လုပ်ရည်အဖြစ်ဝေဖန်ပြောဆိုထားတာပါ။ဤရနဲ့စီးရီးယားနိုင်ငံတွေမှာရှိကြတဲ့ IS စစ်သွေးကြွားပြစ်မှတ်တွေကိုပြီးခဲ့တဲ့ဩဂုတ်လကစလို့လေကြောင်းကနေအချိန်ပေါင်း1900ကျော်ထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့အမေရိကန်ဦးဆောင်တဲ့ညွန်မောင်းအဖွဲ့ထဲမှာတော့ဂျပန်နိုင်ငံမှာပါဝင်နေတဲ့ဆွန်နီမွတ်စလင်အစိုးရတွေကိုတိုက်ခိုက်နေတဲ့နိုင်ငံတွေအတွက်စစ်ပက်နဲ့မဆိုင်တဲ့အကူအညီဖြစ်ဒေါ်လာ100ပေးရဖို့ဝန်ကြီးချုပ်ရှင်ဆိုအဘေကစနေနေ့မှာပဲကြေညာပြုထားပါတယ်။